င်ရင်အန်ဒီအချိန်မီကြောက်အောင်နိုင်ခြင်းရှိနေတဲ့မြန်မာနိုင်ငံမှာမြေဆုံဆဲလို့စီမံကိန်းကြီးတွေအဆောက်အုံတွေအပေါင်းဝင်တတိထားတဲ့တာတွေကိုအင်ဂျင်နီယာဘူမိပညာရှင်ဦးတင့်လင်ဆွေကပြောပြပေးမှာပ
ါ။ဒါရောတက်နီကယ်ဖက်တာတစ်ခုအနေနဲ့စဉ်းစားရတာဖြစ်ပါတယ်။ဆိုတော့ငလင်းနေမဟုတ်ပါဘူးဒီကျွန်တော်တို့မြေဆုံရဲ့နေရာကတခြားပြည်ရင်းငယ်လေးအမိတက်မထားတဲ့ပြည်ရင်းငယ်ရှိပါတယ်။အဲ့နားမှာတော့ဒီသခိုင်းတဲရင်းနဲ့ဆိုလို့သခိုင်းတဲရခွဲထွက်သွားတဲ့တဲရင်းငယ်လေးလည်းအများကြီးရှိတယ်။အဲ့တော့ငလင်းနေမဟုတ်ဘဲနဲ့မြေတူးကလည်းရွေးရှားမှုရှိတယ်။အောက်က foundation ground လို့ခေါ်တဲ့အောက်ခံမြေသားစီစစ်ဖို့လိုတယ်ကျွန်တော်တို့ဒီလောက်ဆိုလို့ရှိရင်တော့ဒီ supporting ဥစ္စာမျိုးကြီးကတကယ်တော့လည်းအကြီးရောကောင်းလာတဲ့နေသားမျိုးတော့မဟုတ်ဘူး။ပြန်နေရပါသေး။မနေရတော့ရှိနေ technical factor အနေနဲ့တော့သူကထပ်တွင်းစဉ်းစားဆိုလို့ရှိရင်တော့ဒါရေးတကြီးစဉ်းစားတင်ပါတော့။နောက်ပြီးတော့လူအများအောက်ဖက်မှာပြည်စည်းလာနေတဲ့ပြည်စည်းထိခိုက်နိုင်တဲ့အခြေအနေကိုထည့်သွင်းပြီးတော့တချွတ်တင်တယ်မဟုတ်လို့။များစွာဖြင့်ဒီတိုင်းလဲနေတဲ့အရှင်လုံးပဲလုပ်ပါတယ်။ဒါမှမဟုတ် Crown ဒီအောက်ခံမိသားရဲ့ပြည်ရည်ကြီးအဲ့ဒါရွေးရှားပြီးတော့ဆောက်ရှောင်းမှုကြီးရှိရတယ်။တပိုင်းပေါ့ပါတယ်။အဲ့တော့အဲ့ဒါကြီးလည်းအများကြီးတုံးအဲ့ဒါကိုအခြေခံပြီးတော့လည်းပြောကြဆွေးကြတာလည်းဖြစ်ပါတယ
်။အခုမြစ်ဆုံဒေတာမှာလည်းဆက်ဆောက်တာမဟုတ်ဘူးပေါ့နော်။မြန်မာနိုင်ငံကဒီဆွမ်းရင်လိုအပ်ချက်တွေအရင်ကြည့်နေတဲ့အခါကျတော့ရေအားနှစ်စစ်ထုတ်ဖို့အတွက်လုပ်နေကြပါတယ်။ဆိုတော့ဒီရန်ကျစ်စစ်ထုတ်လို့ရှင်ထဲ့သွင်းစဉ်းစားရမယ်အချက်လေးတွေကိုထောက်ပြပေးလို့ရမှာ
ကျွန်တော်တို့ပို့တုံးတွေရပါတယ်ကျွန်တော်တို့ဆယ်ဒီဆောက်လို့ရှင်ဆယ်ဆိုတာကဒီ infrastructure မှာတော့အကြီးစားတွေပေါ့ဟိုရှေ့ရှေ့ကဆယ်ဆောက်တင်နေရတယ်ကျွန်တော်နည်းနည်းကိုအများတန်းထည့်ပြီးတော့ဆောက်လို့ရှိပါတယ်ကျွန်တော်သိရတယ်လောက်တော့ကျွန်တော်တို့လည်းဒီဆယ်တွေမှာစဉ်းစားနေပါတယ်ဘူးချိန်ကမှာတော့ပို့ပြီးတော့ဆေးသက်တဲ့ပို့ပြီးတော့ပြည်စုံတဲ့ဒီငလင်းအချက်လက်တွေကိုစဉ်းစားပြီးတော့ဆောက်တာပို့ကောင်းပါတယ်နောက်တစ်ခုကဒီငလင်းထက်လက်တွေမဟုတ်ဘဲနဲ့ခုနပြောတဲ့ချုပ်ရှားမှုရှိနိုင်တဲ့ဆဲရွေတွေကဒီဆဲမဆောက်ခင်ပေါ့လေးလာပြီးမှဆောက်ဖို့ကောင်းပါ။နောက်ပြီးတော့ဆောက်ပြီးသားဆဲတွေကိုလည်းပြန်ပြီးတော့မှအမြဲတမ်း stability check ပေါ့လေသူရဲ့ design တို့သူရဲ့ stability ကိုပြန်ပြီးတော့မှဒီဖြစ်လာနိုင်တဲ့အတွေ့ရှိတာတိုင်းငလင်းထက်လက်တွေကိုအခြေခံပြီးတော့ပြန်ပြီးတော့အမြဲတမ်းစစ်ဆေးပြီးတော့မှလိုအပ်တဲ့ဥစ္စာတွေကိုထပ်ပြီးတော့ပို့ပြီးတော့ကောင်းလုပ်တင်ပါ
မယ်။မြန်မာနိုင်ငံအတွက်ငင်းရင်အနေဟာတနိုင်ငံလုံးအတိုင်းအတာနဲ့ရှိနေတာဖြစ်ပြီးအခြေခံအဖြစ်အပိုင်း၃ပိုင်းပိုင်းထားတာပါ
မြန်မာနိုင်ငံကိုတောင်မြောက်ကြည့်လိုက်လို့ရှိရင်ဒီအနောက်ဘက်ကနေအခြေဘက်ကိုတွားလို့ရှိရင်အနောက်ဘက်မှာကျွန်တော်ရခိုင်ရိုးမတို့ချင်းတောင်တန်းတို့ဒါကတောင်တန်းတို့ဒီတောင်တန်းတွေရှိကြအနောက်ဘက်တောင်တန်းများအပိုင်းပေါ့သူကအနောက်ဘက်ကအိန္ဒိယမြေလူကျက်နဲ့အခြေဘက်ကဒီဘာမာပလေးလို့ခေါ်တဲ့ဒီမြန်မာမြေလူကျက်တို့တွန်းတိုက်လို့ဖြစ်တဲ့တောင်တန်းများအပိုင်းပေါ့သူတို့ကလှုပ်ရှားမှုကအများများခြားစုံတွေတခြားနယ်နိမိတ်တွေလှုပ်ရှားမှုကပိုပြီးတော့များဒုတိယကဒီဘာမာပြည်အလဲပိုင်းပေါ့ဒီစကိုင်းကျက်ရွေးရှိနေတဲ့ဘာမာပြည်အလဲပိုင်းကသူကနေလဲနေနေပြီးတော့အဲထဲမှာကစကိုင်းကျက်ရွေးအပြင်နောက်ဘက်ကအိန္ဒိယမြေလူကျက်ကတွန်းတိုက်တဲ့တိုင်းကြောင့်ဖြစ်တဲ့တခြားကျွန်တော်တို့အညီမတက်ရသေးတဲ့ဆဲရည်ငယ်လေးရတယ်ရှိတယ်သူတို့ကလည်းမနေတော့နိုင်တယ်ပြီးတော့ဘိုးရုံမှာဖြစ်စဉ်ရှိတယ်ဘိုးရုံမှာလည်းနေတတ်တဲ့ဖြစ်စဉ်ရှိတယ်ဆိုကြတယ်ဘိုးရုံမှာအတွင်းမှာလည်းလုပ်တယ်ဘိုးရုံမှာနောက်ဘက်အဆက်မှာလည်းလုပ်တော့ဒီဒါမြန်မာနိုင်ငံအလဲပိုင်းနေတာနောက်တစ်ခုကအခြေပိုင်းပေါ့လေဒီရှမ်းကုန်းမြေမင်းကိုတက်လိုက်တာနေတယ်ရှမ်းကုန်းမြေမင်းအတွင်းမှာလည်းငလင်းတုံးကနေဆဲရည်ရှိပါတယ်ဥပမာကြောက်ကြမ်းပြည့်ရည်လို့ဆဲရည်အကြီးစားကြီးရှိတယ်2011ကတော့တာလီမှာတက်ချီလီနားမှာလုပ်တဲ့ဒီနာမပြည့်ရည်လို့ဒီပြည်ရည်နဲ့အပြိုင်လေးကျွန်တော်တို့ကဟိုဘက်နောက်ကျွန်တော်တို့ဝါနယ်ဘက်မှာလည်းအဲ့လိုပြည်ရည်အကြီးအကျယ်ရှိတယ်။ဆရာကြီးမြောင်၊ချွေလီပိတ်ချမ်းတို့ပါလို့ဆိုလို့ရှိရင်လည်းပြည်ရည်အကြီးစားကြီးရှိပါတယ်။သူတို့ကလည်းသူကတီးကြရန်တရားပေါ့လေသူဖြစ်စင်နေတယ်သူလှုပ်တယ်။ပြန်ပြီးတော့ချုပ်လိုက်ရင်တော့၃ပိုင်းပေါ့လေ။နောက်ဘက်တောင်းတဲ့များပိုင်းအလဲပိုင်းနဲ့ရှေ့ဘက်ပိုင်းတီးကြစီသူတို့ရဲ့ဒီရန်တရားလေးရှိတယ်သူတို့ကလည်းလှုပ်ပါတယ်။အလှုပ်ဆုံးကတော့နောက်ဘက်တစ်နှစ်ကိုရရှိကြတဲ့ data ပေါ့ပြီးပြီးပြောရင်တော့ဒီပမာဏ6လောက်ကတော့တစ်နှစ်ကိုတစ်ချိန်လောက်လှုပ်တယ်။မြန်မာပြည်အလဲပိုင်းကတော့နှစ်နှစ်ကိုတစ်ချိန်လောက်လုပ်တယ်ပမာဏ6လောက်ကဒီရှေ့ဘက်ခြမ်းရတော့သွားတယ်ဆယ်နှစ်တစ်ချိန်လောက်6နှစ်တစ်ချိန်လောက်လုပ်တယ
်မြန်မာနိုင်ငံကဒီငရင်အန်ဒီယကအချိန်မီးကြောက်ရောက်နိုင်တော့ဘလို့သတိပေးချင်ပါလဲဘာအချက်တွေသတိထားမလဲဘာလုပ်တင်လဲခုနကပြောတော့မန္တလေးဒီလိုမြေမှုနေရာလေးတွေမှာအဆောက်မြင့်ကြီးတွေဆောက်တာတွေတိုးချဲ့နေရာလေးတွေဆိုတာမျိုးပေါ့နော်အဲ့လိုမျိုးသတိထားမဲ့အချက်ကလေးတွေနည်းနည်းပြောပြပေးပါ
ဟုတ်ကဲ့အုတ်ချုပ်မှုပိုင်းနဲ့ဒီအင်ဂျင်နီယာအပိုင်းပါလို့ဒီအုတ်ချုပ်မှုပိုင်းကတော့ကျွန်တော်တို့ကရည်ရည်သားငလင်းကြီးသားအဲဒီကြီးသားရှိနိုင်တယ်ဆိုတဲ့အကြောင်းကျွန်တော်တို့အုတ်ချုပ်မှုပိုင်းကဒါသိရှိပြီးတဲ့အခါကျတော့ဒီလိုအပ်တဲ့ထောက်ပံ့မှုလိုအပ်တဲ့ပစ္စည်းမျိုးလိုအပ်တဲ့ထိန်းချုပ်မှုတွေပေးနိုင်လို့ပါလို့အင်ဂျင်နီယာပိုင်းကတော့အင်ဂျင်နီယာများစုကတော့ဒီငလင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တည်ထားပြီးသားများပါတယ်ပါလို့စောင့်နေဆောင်တဲ့အခါကျတော့ဒီအင်ဂျင်နီယာအနေနဲ့ခံအောင်သူဆော့ဖ်ဝဲတွေဒီဇိုင်းတွေဘာတွေမှာလည်းဆက်သွင်းစဉ်းစားတာလေးရှိပါတယ်။ဒါတော့ level 5ကိုကျွန်တော်တို့အချိန်မီပိုင်းအနေနဲ့ပြီးတော့မှပြည့်စက်တန်ဖိုးပေးဖို့ပြောပါတယ်။ အပြည့်အဝနာပြောတယ်အရေးကြီးတဲ့စက်မှုစုံတို့ဥစားမျိုးရှားအောင်လို့ဆေးအောင်လို့ဆိုတဲ့အရေးကြီးတဲ့အကြောင်းဖြစ်တဲ့အခါကျတော့ဒါသေးသေးချာချာစဉ်းစားပြီးတော့မှနေရာနဲ့အောက်ခံမိသားစုအစ်ကိုချလေ့လာပြီးမှစီမံကိန်းတွေချတာလို့ဆောက်လို့ဆောက်ဆောက်တာလို့တို့ရတဲ့ပြည့်စုံမှုတွေလို့ဟုတ်အဲတူးချင်းကြတော့ကျွန်တော်တို့ကနည်းနည်းချက်ပါတယ်ပြောလို့ဆိုတော့ကိုယ်ဆောင်အပင်နေရာမှာရောက်နေဆိုတော့ဒါပြည်နယ်ရှေ့မှာပြန်နေမှာလေဒါမှတူးချင်းကြတော့ချက်တယ်ပြီးတော့စီဗီဇာအဆောက်အဦကြတော့ဟုတ်ခဲ့ပါတယ်မြန်မာပြည်ကတော်များများစီဗီဇာအဆောက်အဦဖြစ်နေတယ်ဖြစ်နေတဲ့အပြင်အဆောက်အဦနဲ့ပေါင်းတော့ကြာလက်ခရရတယ်သူတွေအရေးအလေးပိုင်းကြာဆင်းတယ်အဲ့ဒါတွေကိုသိထားအောင်ကိုနေတဲ့အဆောက်အဦကအရေးသိကြဆင်းနေတော့သိထားဖို့အရင်ဆုံးလေ့လာဖို့ကိုယ့်အကူလေ့လာဖို့ပဲလိုပါတယ်ပြီးတော့ထုတ်ပြန်ထားတဲ့သတင်းချက်လက်တွေလေ့လာပြီးအဆောက်အဦကိုယ်အပင်နေရာရောက်နေတဲ့အောင်လည်းသိထားဖို့လိုပါတယ်အဲ့တော့ဟောင်းသွားတဲ့အဆောက်အဦတွေကျွန်တော်တို့အစ်စ်ပြန်ဆောက်ဖို့ဆိုတော့တချို့ကသေးပါတယ်စစ်စင်နိုင်တဲ့လူတွေကတော့ဒီအချက်လက်တွေသိရှိပြီးအားနည်းတဲ့ပိုင်းတွေပြင်ဆင်သွားဖို့လိုပါတယ
်အဓိကဦးစားပေးပြီးစောင့်ကြည့်ရမှာကကျောင်းတွေဆေးရုံတွေဖြစ်ပါတယ
်ကျွန်တော်ဆိုရင်လည်းအဓိကကတော့ကျောင်းတွေပေါ့လူအများနေတဲ့ဆေးရုံအရင်အရင်ဖြစ်ခဲ့တဲ့ငလင်းကြီးဖြစ်တဲ့ဟောင်းတွေမှာကြည့်လို့လူစင်ကြီးအထူးအများဆုံးကကျောင်းတွေဖြစ်ပါတယ်ဘုံကြီးကျောင်းတွေစာတင်ကျောင်းတွေဖြစ်ပါတယ်တောင်လင်းကြီးရဲ့အတွေ့အကြုံကလည်းစာတင်ကျောင်းများပြားပြတ်ပါတယ်ပုံမှန်လေးလို့1839ငလင်းကိုဆိုလို့ရှိရင်လည်းဘုံကြီးကျောင်းအများစုကဖြစ်စီပါတယ်အဲ့တော့လူများနေတဲ့အဆောက်အဦကျွန်တော်တို့ပြန်ပြီးတော့စီစစ်တင်တာပေါ့လေအဲ့ဒါအထူးသဖြင့်ကောက်ဝေးပေးတယ်ဒီတော့ဆေးရုံတွေပြက်လို့မရပါဘူးပြီးတော့ရဲစမ်းလို့ပေါ့ကုညီပေးမဲ့ဌာနနဲ့လည်းပြက်လို့မရသူတို့ကကုညီမဲ့လူတွေကုညီမဲ့လူကိုလည်းပြက်တော်လို့ရှိရင်အဲ့ဥစ္စာကြောင့်ကျွန်တော်ကပို့ပြီးတော့ဆိုးသွားတာပါလို့ဒါတွေကကျွန်တော်တို့အင်တန်အရေးကြီးတဲ့ဆက်ပြင်ရမှာဆက်ညာနဲ့ဆိုင်တဲ့ကောက်သုံးကြီးဆိုပါလို့ထူထောင်ထားတဲ့စနစ်တွေအင်တန်အရေးကြီးတဲ့ဆက်ကြတယ်သူတို့ဥစားပြည့်စုံ
ဦးတန်လွင်ဆွေရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ်